ကိုဗစ်19ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ထမ်းတအုပ်အပါအဝင်အစိုးရဌာနဆိုင်ရာဝန်ထမ်းတွေအထိကူးစက်ခံနေရတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ ကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲနိုင်ငံတော်အတိုင်ပင်ခံရုံးကဝန်ထမ်းတအုပ်မှာပါကူးစက်ခံနေရကြောင်းဒီကနေ့ပဲအတည်ပြုလိုက်တာဖြစ်ပါတယ်ရောဂါကူးစက်မှုအတွက်တန်လျာရှိနေတာကြောင့်စစ်စစ်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံရုံးဒုတိယဝန်ကြီးဦးခင်မောင်တင်မှာပုံမတွေ့ရပေမဲ့သူ့ရဲ့ကိုယ်ရာရှိမှာရောဂါဘူးကူးစက်နေတာတွေ့ရကြောင်းလဲသမ္မတရုံးပြောခွင့်ရဦးစောထေကဖေ့စ င်ကြီးဦးခင်မောင်တင်ကိုတည်တံထားဆောင်ကြည့်ပြီးနောက်ထပ်တက်ခွဲနမူနာယူဆစ်ဆေးသွားမှာလည်းဖြစ်ပါတယ်။အခုဆိုရင်အစိုးရရုံးဆိုင်ရာနေပြည်တော်မှာကူးစက်ခံရသူပေါင်း30ကျော်ရှိနေပြီးဌာနဆိုင်ရာတွေကဝန်ထမ်းတွေမှာပါကူးစက်မှုတွေတွေ့ရှိခဲ့တာပါ။နေပြည်တော်ကပြည်သူ့ကျန်းမာရေးဦးစီးဌာနကအရာရှိတအုပ်မှာလည်းယောဂဘိုးတွေ့ရှိကြောင်းအတည်ပြုထားပါတယ်။ဒါပေမဲ့ယောဂဘိုးရှိသူနဲ့ထိတွေ့ခဲ့သူ20ရဲ့ကနအူးစစ်ဆေးချက်မှာတော့ပုံတွေ့ခဲ့ရကြောင်းလဲကျမရင်းနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ်
။အော်ကံကောင်းစွာနဲ့ပြောပါတော့ဒီသူနဲ့ထိတွေ့တဲ့ဒီလုပ်ငန်းတွင်နေရလူတွေမှာပိုးမတွေ့ပါဘူးခင်ဗျ။အဲဆရာကတော့တွေ့သွားတာပေါ့နော်။ဟုတ်ဆရာလည်းတွေ့တယ်ဆိုတာလည်းသူ့အမျိုးသမီးကလည်းဒါဆရာဝန်ကြီးပေါ့နော်။ကျွန်တော်တို့ဒီအထူးကူဆရာဝန်ကြီးပေါ့။အထူးကူဆရာဝန်ကြီးဆိုတော့သူကလူနာရည်လဲကြည့်ရတယ်ပေါ့နော်ဒီအနတ်မရတဲ့လူနာတွေပေါ့နော်ဒါမျိုးတွေဆိုတော့သူကကြည့်ရတဲ့ခါကျတော့ဒါအမျိုးသမီးကနေပြီးတော့ဒီဆရာကြီးကိုကူတာပေါ့နော်အဲဒီခါကျတော့ဟိုအလုပ်အတူလုပ်တဲ့လူတွေအကုန်လုံးကတော့ primary contact လို့ဖြစ်သွားတာပေါ့နော်အဲတော့ဒီပုံကိုယ်တွေအကုန်လုံးကျူဝင်တယ်ဒါမနေ့ကပဲအဆက်ဆေးရပေါ့နော်မနေ့ကညနေဒီနေ့မနေ့အဖြေတွေထွက်တဲ့ခါကျတော့အကုန်လုံးကတော့ဟိုပိုးမတွေ့ဘူးပေါ့နော်ဟုတ်ကဲ့ပထမချိန်မှာတော့ဟုတ်
ရခိုင်ပြည်နယ်ကနေကူးစက်မှုတွေတကြောပြန်ပေါ်ပေါက်လာရကနေအခုဆိုရင်ယောဂကူးစက်မှုတွေဟာနေပြည်တော်နဲ့ရန်ကုန်လိုမြို့ကြီးတွေထိပါပြန့်နှံ့လာနေတာပါယောဂဘိုးတွေ့ရှိသူအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာတော့ဆေးရုံတွေကဒင်းတွေပိုဆန့်စေဖို့နဲ့တည်တံ့ထားပြီးစောင့်ကြည့်စစ်ဆေးနိုင်မယ့်နေရာတွေကိုဆေးရုံအဝန်ဝိုင်းအတွင်းဆောင်ရွက်နေတာတွေအပြင်အင်အားတွေမှလည်းပြင်ဆင်နေတယ်လို့ဒေါက်တာတန်းနိုင်စိုးကပြောပါတယ
်တက်လာတဲ့ပမာဏနဲ့ပေါ့နော်ထားနိုင်အောင်ဆန့်နိုင်အောင်လို့ကလည်းတက်နိုင်မများလက်ရှိမှာပေါ့ကျွန်တော်ကဒီနှစ်ပတ်သုံးပတ်အတွင်းမှာပေါ့နော်ရှေ့မှာလည်းဆင်းမဲ့လူတွေရှိရဲ့နောက်တစ်ပတ်လောက်ဆိုတော့ဆင်းကြမှာပေါ့တစ်ပတ်တောင်မလိုတော့ဘူးထင်တယ်ရှေ့ကအခွဲရလေအဲတော့ရှေ့ကလူတွေစိတ်ချလို့ဆင်းရင်နောက်ကလူတွေနေရာရလာပြီပေါ့နော်အဲဒီလိုမျိုးရှေ့ကကျူတွေဝင်နေဟိုပါပေါ့21ကနေ24ပြောင်းတော့လဲထွက်သွားတဲ့လူတွေအများကြီးရှိပေါ့နော်အဲတော့ဒါတွေတတ်နိုင်တဲ့များပေါ့နော်ဒါတကယ်ကိုပြည်ပြည်မှာပြင်ပန်းခံပြီးဆောင်ရွက်နေပါခင်ဗျာဒီပုံကိုယ်တွေလည်းကျွန်တော်ဒီကနေပြီးတော့လေးစားသွားတယ်ပဲပြောလိုက်ချင်ပါတယ်ဟုတ်
ကျမရေဝင်ကြီးဌာနရဲ့ဒီနေ့အစောပိုင်းအထိထုတ်ပြန်ချက်အရကိုဗစ်ရောဂါဘူးကူးစက်မှုကြောင့်သေဆုံးသူနောက်ထပ်2ဦးအပါအဝင်အခုဆိုရင်စုစုပေါင်းသေဆုံးသူ26ဦးရှိနေပြီးကူးစက်သူအရေအတွက်ကတော့3000ကျော်ရှိနေပါပြီရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။